Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ် July 22ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်သိမ်းပြောပြမှာပါမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်ရေးနိုင်ငံတကာအနေနဲ့ဖိအားဆက်ပေးသွားရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ရခိုင်အရေးအကြံပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Time 2ဝန်ကြီးချုပ်ဟောင်းဦးဆောင်တဲ့အဖွဲ့ကအတွေ့အမှုနှုတ်ထွက်သွားပါတယ်ရခိုင်ပြည်နယ်ကြက်ပြင်းကျေးရွာမှာရိုဟင်ဂျာတွေကိုလူမျိုးရေးတပ်ဖွဲ့တွေနဲ့ရခိုင်ရွာသားတွေကတိုက်ခိုက်တပ်ဖြတ်တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ကပြောပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီ။စစောကကြားခဲ့ရတဲ့ဒီရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ရဲ့အတွေ့အမှုပြီးခဲ့တဲ့ရက်ပိုင်းအတွင်းနှုတ်ထွက်မှုအပေါ်မှာတော့နိုင်ငံတကာရဲ့သဘောထားအမြင်တွေဘယ်လိုရှိမလဲ
။သူနှုတ်ထွက်တဲ့ကိစ္စကနိုင်ငံတကာမှာသိထိခိုက်မယ်မထင်ဘူးခင်ဗျာ။သူတို့ရဲ့ mandate ကအကောင့်ထဲပေါ်တဲ့ဒေါက်တာဝင်းမြတ်ရေးတို့အဖွဲ့ကို
ဒါကတော့ Kofi Annan ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦး VOE ကိုပြောသွားတာပါအပြည့်စုံကိုတော့သတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါပြင်မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းမှာမြန်မာတဦးတေဆုံသွားတဲ့အကြောင်းသတင်းပေးပို့ချက် VNN နိုင်ငံမှာအစိုးရကိုဝေဖန်ထောက်ပြလို့ရှိတဲ့သတင်း Internet Website အပိတ်ခံလိုက်ရတဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကပြောပြပါအောင်ရှင်
မြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ဖို့နိုင်ငံတကာဆိုင်ဝန်းအနေနဲ့ဆက်ပြီးဖိအားပေးသွားရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတောက်ကြနေမှာပြောပါတယ်။ဒီညီမန်းချက်ကိုရဖို့အတွက်ဒဏ်ခတ်ရယူမှုကိုအခိုင်အမာအကောင့်ထဲပို့ဖို့ကအဓိကကြပါတယ်။ဒဏ်ခတ်ရယူမှုကိုအကောင့်ထဲမပို့ဘူးဆိုရင်မြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးအောင်မြင်ဖို့လားလားပျောက်ကွယ်သွားမှာပါပဲလို့နယူးယောက်မြို့ကုလသမဂ္ဂရုံးမှာတောက်ကြနေကအစည်းအဝေးတွေလုပ်ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုကသတင်းထုတ်တွေကိုပြောပါတယ်။ဝန်ကြီးပွန်ပေယိုဟာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ချွန်ဟွာကုလသမဂ္ဂဒွေးမှုကြောင့်အန်တိုနီယိုဂူဒရက်စ်တို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။ဒီလအစောပိုင်းကသူ့ရဲ့နော်ကိုရီးယားခီးစဉ်နဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂလုံခြုံရေးကောင်စီဖော်ဝင်နိုင်ငံတွေအားလုံးနဲ့ဂျပန်နိုင်ငံတို့ကိုဝန်ကြီးပွန်ပေယိုကရှင်းလင်းပြောဆိုပါတယ်။ဝန်ကြီးပွန်ပေယိုနဲ့တူကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီလည်းအထူးပါဝင်ပါတယ်
။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ဖင်လန်နိုင်ငံမှာနှစ်ယောက်တည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့စဉ်ကဘာတွေပြောခဲ့ကြရဲဆိုတာကိုအစိုးရစကားပြန်ကလွှတ်တော်မှလာရောက်ထွက်ဆိုဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့တင်းနာနေတော့ကနှစ်နာရီလောက်ကြာအောင်လို့တီးတန့်တွေ့ဆုံခဲ့စဉ်ကသူတို့နှစ်ယောက်ကလွဲလို့စကားပြန်တွေပဲရှိပြီးဘာတွေဆွေးနွေးပြောခဲ့ကြသလဲဆိုတာကိုဘယ်သူမှမသိကြပါဘူးစကားပြန်မရီနာဂရော့စ်ကိုလွှတ်တော်အမတ်တွေရှေ့မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေဘက်ကလိုလားပေမဲ့ဒီကိစ္စကို Republican အမတ်တွေဘက်ကတားဆီးနေပါတယ်သမ္မတပူတင်ကိုသမ္မတထရမ့်ဘာပြောခဲ့တယ်လဲဆိုတဲ့အပေါ်စိုးရိမ်ကြောင်းနဲ့ကောင်းဆောင်နှစ်ဦးတွေးဆောင်ကြတဲ့အခြေအနေအနေအထားကထူးခြားတယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်ဒါပေမဲ့နှောက်လုံရမယ်တရားဝဲချက်မပေါက်ကြအောင်ထိန်းသိမ်းရမယ်ဆိုတဲ့ဆောင်းထိန်းချက်တွေကိုလက်ကင်ထားလေးရှိတဲ့စကားပြန်တွေကိုလာရောက်ထွက်ဆိုဖို့ခေါ်ဆိုရတဲ့ပတ်သက်လို့ဥပဒေကြောင်းရတယ်မကစကားပြန်တွေရရှိတဲ့အုပ်ချုပ်ရေးဆိုင်ရာအခွင့်အရေးနဲ့ကျက်ဝက်ပိုင်းဆိုင်ရာဆောင်းထိန်းမှုတွေအပေါ်မေးခွန်းထုတ်စရာတွေလည်းဖြစ်နေပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ပြောတဲ့ယူကရိန်းရှေ့ဘက်မှာလူလူဆန္ဒခံယူပွဲလုပ်ဖို့ဆိုတာကိုထောက်ခံမှုစဉ်းစားချက်မရှိဘူးလို့သမ္မတအင်ပြူတော်ကတောက်ကြနေမှာပြောပါတယ်။ခွဲထွက်ရေးပဲရင်းတဲ့ယူကရိန်းရှေ့ဘက်မှာလူလူဆန္ဒခံယူပွဲတစ်ခုလုပ်နိုင်ချေအလားအလာကိုဟယ်လ်ဆင်ကီမှာလုပ်တဲ့ထိပ်သီးစည်းဝေးတွင်အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးအနာတိုလီအန်တိုနော့ဖ်ကတောက်ကြနေမှာပြောပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်ဒေသပြည်ပခကိုပြင်ဆင်ရေးအတွက်ရုရှားနဲ့ယူကရိန်းဆိုးရွားတွေကြားသဘောတူထားတဲ့အထက်မှာလူလူဆန္ဒခံယူပွဲလို့ဖို့စဉ်းစားချက်မျိုးမပါဘူးလို့အမျိုးသားလူမျိုးရေးကောင်စီ NSC ပြောခွင့်ရ Garrett Marquis ကပြောပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ကြားလာမယ့်စောင်းဦးရာသီကာလကြရင် Washington DC မြို့တော်မှာထိပ်သီးစည်းဝေးလို့ဖို့စီစဉ်နေချိန်မှာပဲယူကရိန်းအရေးအင်ပြူတော်ရဲ့ပြောဆိုချက်ထွက်လာတာပါ။ဒီဒုတိယကြိမ်လုံးမဲ့ထိပ်သီးစည်းဝေးမှာအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်တာအပါအဝင် Helsinki မှာဆွေးနွေးထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ပြူတော်တာဝန်ရှိသူတို့ကပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့ဆိုတဲ့ Playboy Model ဟောင်းတယောက်ကိုသမ္မတရွေးကောက်ပွဲမတိုင်ခင်တော့ကနှုတ်ပိတ်ခပေးဖို့ထရမ့်နဲ့ပြောဆိုဆွေးနွေးခဲ့တာကိုသူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေဟောင်း Michael Gordon ကလျှို့ဝဲအသံဖတ်ထားခဲ့တယ်လို့ New York Times သတင်းစာကြီးကတောက်ချာနေကဖော်ပြခဲ့ပါတယ်။သမ္မတထရမ့်နဲ့2006ခုနှစ်ကစပြီးတော့ဆယ်လကြာဇလန်းဖြစ်ခဲ့တယ်လို့ Model ဟောင်း Karen McDougal ကပြောပါတယ်။အဲ့ဒီနှစ်ထဲမှာပဲလင်းဖြော်ပြေးရေးတရုတ်ဆောင် Stormy Daniels ကလည်း သူနဲ့တမရထရမ့်ဆန်လန်းဖြစ်ခဲ့တယ်လို့ပြောကြားထားပါတယ်။ကယ်ရန်မက်ဒူဂါကိုနှုတ်ဖက်ကပေးဖို့ထရမ့်နဲ့ရှေ့နေမိုက်ကယ်ကိုဝင်တို့ပြောဆိုထားတာအတန်တွင်းထားတဲ့တိတ်ခွေကိုဒီကိုနေမြတ်ရုံကန်းကို FBI ကဝင်ရောက်ရှာဖွေစဉ်တုန်းကတင်းစီသွားတယ်လို့ရှေ့နေရေးအဲ့ဒီတိတ်ခွေအကြောင်းသိတဲ့တခြားသူတွေကိုကိုးကားပြီးတော့ New York Times သတင်းစာကြီးကရေးသားခဲ့တာပါ။သမ္မတရွေးကောက်ပွဲမတိုင်ခင်ထရမ့်နဲ့ပတ်သက်တဲ့အချက်အလက်ရာကိစ္စတွေပေါ်ထွက်လာမှာကိုနှုတ်ပိတ်တဲ့အနေနဲ့ကယ်ရန်မက်ဒူဂိုအပါအဝင်အမျိုးသမီးတွေကိုနှုတ်ပိတ်ခပေးမှုမှာရှင်းနေမိုက်ကယ်ကိုနဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။နှုတ်ပိတ်ခပေးမှုတွေဟာရွေးကောက်ပွဲစီရင်ရေးဘဏ္ဍာငွေဆိုင်ရာပြည်ထောင်စုဥပဒေတွေကိုချိုးဖောက်ရရောက်မရောက်အစိုးရရှင်းတွေကစုံစမ်းနေကြတာပါ။လင်းဖြော်ပြေးရေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ခပေးခဲ့တယ်ဆိုတာကိုတော့အစကငင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတမရထရမ့်ကိုယ်တိုင်ဝန်ခံခဲ့ရပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ UI ကနေစနေမနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်တွေပေါ်ဆောင်ရွက်ကော်မတီအကြံပေးအဖွဲ့ရဲ့အတွင်းမှုအဖြစ်တာဝန်ယူထားသူနှုတ်ထွက်တော်ပြီလို့ Riders သတင်းဌာနကတီးတန့်ရထားတယ်လို့ဆိုတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတမန်ကြီးဟောင်းကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ဟောင်းနဲ့ထိုင်းလွှတ်တော်အမဟောင်းတူဖြစ်သူခေါပဆက်ချူတီကူးကသူနှုတ်ထွက်လိုက်တဲ့အကြောင်း Riders သတင်းဌာနကိုပြောတာပါနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်သူထောက်ပြတာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆရက်ကက်စာတီရာထိုင်းဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းပြီးခဲ့တဲ့ကဆိုရင်ဘာတိုးတက်မှုမှမရှိဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်သူတို့အဖွဲ့အနေနဲ့နိုင်ငံတကာကရန်ပုံငွေတွေကိုလက်ခံခွင့်မရှိသလိုအမြဲတမ်းယုံတယုံကိုလည်းဖွင့်ခွင့်မရပဲအစည်းအဝေးတွေကိုအွန်လိုင်းမှာလုပ်ဖို့ပြောထားတယ်လို့ Mr. ချူတီကူးကပြောပါတယ်သူနှုတ်ထွက်တာဇွန်လ10ရက်နေ့ကတည်းကဖြစ်ပေမဲ့အခုမှပဲသတင်းထွက်လာတာပါကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရဲ့ဦးဆောင်တဲ့ကော်မတီကိုဖွဲ့စည်းထားပြီးတော့အဲ့ဒီကော်မတီကိုအကြံပေးဖို့အတွက်ဒေါက်တာဆူရခက်စာတီရာထိုင်းဦးဆောင်တဲ့အဖွဲ့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဖွဲ့စည်းထားတာပါဒီအကြောင်းသတင်းလွှာကိုသတင်းတွေအပြီးထုတ်လွှင့်မှုရှိပါတယ်
2019ခုနှစ်ဩဂတ်စ်လ28ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းချက်ပြန့်ကျွေးရွာကမွတ်စလင်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေနဲ့ရခိုင်ရွာသားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်ခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့နယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်။ဇွန်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာရိုဟင်ဂျာရွာသားတွေအပေါ်တိုက်ခိုက်သူတွေကတပ်ဖြတ်ရိုက်နှက်ဓားနဲ့ထိုးမတိန်ချင်းနေအိမ်တွေမီးရှို့စတဲ့လူ့အခွင့်အရေးချိုးဖောက်တဲ့လုပ်ရက်တွေကြဲကြဲပြန့်ပြန့်လုပ်ခဲ့တဲ့ဆေးပညာအရာအထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။PHR ကဒီချက်ပြန့်ရွာမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေအပေါ်မှာပဲအဓိကထားစုံစမ်းခဲ့တာမှာ2019ခုနှစ်ထဲအောက်တိုဘာလကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ချိန်သွားကအစိုးရအပြုံလိုက်တပ်ဖြတ်ခံရမှုမှာအသက်ရှင်ချင်တဲ့အမျိုးသမီးအမျိုးသားနဲ့ကလင်းငယ်22ယောက်ကိုမူခင်းဆေးပညာနဲ့စစ်ဆေးမှုတွေတွဲဆောင်မင်းပြမှုတွေလုပ်ခဲ့တယ်လို့ပြောပါရတယ်။အဲဒီသူတွေစီမှာတနတ်ဒဏ်ရာတွေဒုံးနဲ့ရိုက်ခံရတဲ့ဒဏ်ရာတွေစုပ်ပြပေါက်ပြဲနေတဲ့ဒဏ်ရာတွေအပြင်တခြားဆိုးဝါးတဲ့ဒဏ်ရာတွေရခဲ့တယ်ဆိုတာကိုဆေးပညာအရာတက်တဲ့အထောက်ထားတွေတွေ့ခဲ့ရတယ်လို့ PHR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှုခင်းဆေးပညာနဲ့စစ်ဆေးမှုအရာရောတသမတ်သေးဖြစ်တဲ့ trust ဆိုချက်တွေအရာတွေမှာတခြားခိုင်လုံစိတ်ချရတဲ့အချက်လက်တွေအရာချက်ပြန့်ချေးရွာမှာဖြစ်ခဲ့တဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကမြန်မာအာဏာပိုင်တွေရဲ့ရိုဟင်ဂျာတွေအပေါ်စနစ်တကျကြဲကြဲပြန့်ပြန့်ကျူးလွန်မှုဥပမာတစ်ခုဖြစ်ပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတဲ့လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှောင်းကိုမြန်မာအစိုးရဘက်ကတော့အတိအမှတ်ပြုလက်ခံခြင်းမရှိပါဘူးရှင
်အမေရိကန်နောက်လည်းပဲမီဇူရီပြည်နယ်ကရေကန်ကြီးတခုထဲမှာလေပတ်ကြီးထွက်လာသူဧည့်သည်တွေလိုက်ပါလာတဲ့ကုန်းရီနှစ်သွဲသွားရင်တစဉ်ဂျာတာပရင်းနဲ့နှောင်းပိုင်းကမုန်တိုင်းမိပြီးတိတ်မှုန့်သွားတာကြောင့်ကလေးငယ်တွေအပါအဝင်ခီးသည်18ဦးသေဆုံးသွားပါတယ်ဒီဆုံးသူတွေထဲမှာအသက်1နှစ်အရွယ်ကနေအသက်80အရွယ်ထိခီးတယ်တွေပါတယ်လို့ပြည်နယ်ဝေးပြေးလမ်းမကင်းလက်တပ်ဖွဲ့ကတက်ချက်ကြီး Jason Pace ကပြောပါတယ် Duck Boat လို့ခေါ်တဲ့ကုန်းရီနှစ်သွဲသွားအရင်းချင်းပေါ်မှာခီးတယ်30ယောက်လိုက်ပါသွားပြီး14ယောက်ကိုကယ်လိုက်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အခင်းဖြစ်ချိန်ကကန်ကြီးအတွင်းရေပြင်မှာယင်းနှစ်ဆင်းရှိနေပြီးနောက်တစ်စင်းကတော့ Andre မကြုံရဘဲကန်ကြီးကိုရောက်သွားတယ်လို့သတင်းတွေမှာဖော်ပြပါတယ်သမ္မတ Donald Trump ကမေဇူရီမှာဖြစ်သွားတဲ့ဆိုးရွားလာတဲ့ရင်မတော်တဆဖြစ်ရမှာပါဝင်သူတွေရဲ့မိသားစုတွေမိတ်ဆွေတငယ်ချင်းတွေအတွက်အထူးပဲစိတ်မကောင်းဖြစ်ရပါတယ်လို့ Twitter မှာရေးပါတယ်
တရုတ်နိုင်ငံနဲ့အာရဗ်စော်ဘွားများပြည်တော်စု UAE တို့ကြားမှာအပြန်အလှန်ဆက်ဆံရေးကနေအလုံးစုံအကျောင်းဝင်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအဖြစ်တိုးမြှင့်ဖို့အတွက်တောင်ချာနေကဆုံးဖြတ်ခဲ့ကြပါတယ်။အဘူဒါဘီမှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ UAE ဒုသမ္မတလည်းဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ရှိတ်မိုဟာမက်ဘင်ရာရှိဒ်အယ်မက်တူမ်အရှေ့မင်းသားရှိတ်မိုဟာမက်ဘင်ဇာယီဒ်အယ်နာယန်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမှအခုလိုမျိုးနှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဆုံးဖြတ်ခဲ့ကြတာပါ။တရုတ်သမ္မတရှီဟာ UAE ကို29နှစ်အတွင်းမှာပထမဆုံးလာရောက်တဲ့တရုတ်နိုင်ငံအကြီးအကဲတစ်ယောက်ဖြစ်ပါတယ်။ပြည်စုံကျပြတ်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးကအပြန်အလှန်ယုံကြည်ချက်ပို့ပြီးတော့ခိုင်မာစေမယ့်အပြင်အပြန်အလှန်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုအဆင့်ကိုတိုးစေလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ်။ UAE အိမ်ရှေ့မင်းသားကဟိုးအရင်ကပိုလန်မှကြီးကိုပြန်ပြီးတော့အသက်သွင်းလို့တဲ့ဆန္ဒအမြင်ရှိနေချိန်မှာတရုတ်ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအကောင့်ထဲပေါ်ရဲ့အတွက် UAE ဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်တဲ့တရုတ်ကသဘောထားပါတယ်။တရုတ်နဲ့ UAE အကြားဆက်ဆံရေးတိုးမြှင့်တဲ့အတွက်နှစ်နိုင်ငံပြည်သူတွေအတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့အကျိုးတွေဖြစ်ထွန်းစေလိမ့်မယ်လို့ UAE အိမ်ရှေ့မင်းသားကတရုတ်သမ္မတနဲ့တွေ့ဆုံစေမှာပြောကြားခဲ့တဲ့အကြောင်း CCTV သတင်းမှာဖော်ပြပါတယ်ရှင
်။ကုချွတ်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ခဲ့တာပါရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြေရှင်းရမှာထိရောက်တဲ့တိုးတက်မှုတစုံတရာမရှိဘူးဆိုပြီးနိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွေ့အမှုဖြစ်သူ Mr. Kobasak Chutikal ကပြီးခဲ့တဲ့ရက်ပိုင်းကနှုတ်ထွက်သွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေ American ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းBill Richardson နှုတ်ထက်သွားပြီးတဲ့နောက်ဒုတိယမြောက်အဖြစ်ထိုင်းဝါရင့်တန်တမန် Mr. Tutikal နှုတ်ထွက်တာဖြစ်ပါတယ်။သူ့ရဲ့နှုတ်ထွက်မှုကြောင့်မြန်မာအစိုးရရဲ့ရခိုင်အရေးကြိုးပမ်းမှုအပေါ်နိုင်ငံတကာအမြင်တွေကတိတ်ပြီးထိခိုက်နိုင်စရာမရှိဘူးလို့သုံးသပ်ချက်တွေလည်းရှိနေပါတယ်။ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါ
။ထိုင်းတန်တမန်ဟောင်းတူလည်းဖြစ်ထိုင်းလွတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ကိုဆပ် Chutikal ဟာဒေါက်တာစူရာကိယစတိယာထိုင်းဥဆောင်တဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွင်းမှုဖြစ်ပြီးမြန်မာအစိုးရကရခိုင်ရေကင်တွေဖြည့်ရှင်းရမှာပြီးခဲ့တဲ့6လအတွင်းထိရောက်တဲ့တိုးတက်မှုတစုံတရာမရှိတဲ့အတွက်သူ့အနေနဲ့ဇူလိုင်လ10ရက်နေ့မှာနှုတ်ထွက်ခဲ့တာဖြစ်ကြောင်း Reuters သတင်းဌာနကပြောပါတယ်။ဒေါက်တာစူရာကိယဥဆောင်တဲ့နိုင်ငံတကာအကြံပေးအဖွဲ့ဟာကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေရတဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အီရိုရဲ့လုပ်ငန်းအဖွဲ့ကိုအကြံပေးနေရတာဖြစ်ပါတယ်။ဒီသတင်းပတ်တဲ့နေပြည်တော်မှာလုတ်ခဲ့တဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့တတိယအကြိမ်မြောက်တွေ့ဆုံပွဲအပြီးသူ့အနေနဲ့နှုတ်ထွက်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းလွတ်လပ်စွာလွတ်ဆောင်ွင့်မရတဲ့ထိန်းချုပ်မှုတွေကြုံနေရကြောင်းမစ္စတာချူတီကူကပြောပါတယ်။အဲ့ဒီထဲမှာနိုင်ငံတကာအကြံပေးအဖွဲ့ရုံးခန်းဖွင့်ွင့်မရတာနိုင်ငံတကာရဲ့ထောက်ပံ့မှုအကူအငွေတွေကိုလက်ခံွင့်မရှိတာအစည်းအဝေးကိုလည်းအွန်လိုင်းကတဆင့်သာလုပ်ကြဖို့တိုက်တွန်းတာစတဲ့အချက်တွေပါဝင်သလိုစစ်တပ်ခေါင်းဆောင်တွေကိုတွေးခွင့်တောင်းတဲ့အခါမတွေ့ကြဘဲငြင်းဆန်နေကြတဲ့အချက်တွေလည်းပါဝင်တယ်လို့သူက Writers ကိုပြောပါတယ်မြန်မာအစိုးရဟာအမြဲတမ်းမိမိကိုယ်ကိုကာကွယ်ပြောဆိုနေပြီးဒါဟာပြည်တွင်းရေးဖြစ်တာကြောင့်မိမိတို့အနေနဲ့ကင်တွယ်ဆောင်ရွက်နေတယ်လို့တုံ့ပြန်ပြောနေတာကိုသာတွေ့နေရကြောင်း Mr. Chutikal ကဆိုပါတယ်ဒီအတိုင်းဆက်သွားရင်အဓိကဖြည့်ရှင်ရမယ့်ပြဿနာကနေသွေးဖယ်သွားနိုင်တဲ့အန္တရာယ်နဲ့ကြုံရမှာဖြစ်ပြီးမြန်မာအစိုးရဘောနိုင်ငံတကာကအထင်မြင်သေးတာတွေကြုံလာရလိမ့်မယ်လို့ကိုဆပ်ချူတီကူကသုံးသပ်ပါတယ်အခုလို Mr. Chutikal ရဲ့နှုတ်ထွက်မှုဟာနိုင်ငံတကာအကြံပေးအဖွဲ့တွေကနေအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson ပြီးခဲ့တဲ့ဇန်နဝါရီလကနှုတ်ထွက်သွားခဲ့ပြီးနောက်ပိုင်းနိုင်ငံတကာသံတမန်တဦးအနေနဲ့ဒုတိယမြောက်နှုတ်ထွက်မှုလည်းဖြစ်ပါတယ်Mr. Chutikal ရဲ့နှုတ်ထွက်မှုကြောင့်မြန်မာအစိုးရရဲ့ရခိုင်ပြည်ပခဖြည့်ရှင်ရေးဂျိုးပန်းမှုတွေအပေါ်နိုင်ငံတကာရဲ့အမြင်တွေတိတိတသာဆိုးဝါးလောက်တဲ့အထိဖြစ်မလာနိုင်ဘူးလို့သုံးသပ်သူကတော့ကိုဖီအာနန်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ဖြစ်ပါတယ
်သူလောက်တဲ့ကိစ္စကနိုင်ငံတကာမှာတိတ်ထိခိုက်မယ်မထင်ဘူးခင်ဗျာသူတို့ရဲ့ mandate ကအကောင့်ထဲပေါ်တဲ့ဒေါက်တာဝင်းမြတ်အေးတို့အဖွဲ့ကိုဟိုအကြံပေးရတဲ့အဖွဲ့ဖြစ်တယ်နော်အဲ့တော့ဒါအဲ့ဒီလိုအကြံပေးဖွဲ့မှုမှာသူလောက်ခံရတာမှာသူသိပြီးတော့ဟိုလွတ်လွတ်လပ်လပ်မရှိတဲ့အတွက်ကြောင့်လို့ကျွန်တော်ထင်ပါတယ်ဒီဟိုမြန်မာအစိုးရကရုံးဝမ်းမပေးတာလို့ဒီစီဝေးတို့ဘာလို့ဆိုတာကျွန်တော်တို့ကိုဖီအန်နာအတွေ့အကြုံနဲ့ပြောရမယ်ဆိုရင်ရုံးဝမ်းဆိုတော့ဗမာအစိုးရတဲ့ဗာတက်တာမှမရှိဘူးဗျာ နောက်တစ်ခုကလည်းဒီအပွဲအတွက်ကိုငွေကြေးကောက်ခံမှုဆိုတာကလည်းဒီတက်တာမရှိဘူးဗျ။ဘာကြောင့်လဲဆိုလို့ရှိရင်သူတို့ကတော်တော်ဝင်းမြန်ကြီးတို့အဖွဲ့ကိုအကြံပေးရမယ့်အဖွဲ့လေ။အဲ့တော့ဒီသူတို့ရဲ့ကုန်ကြဈေးကိုဒါမျှဝေပြီးသုံးရမယ်သဘောရှိတာပေါ့
။ Mr. Chudiku ရဲ့ဝေဖန်သုံးသပ်ချက်တွေဟာမှန်ကန်မှုမရှိဘူးလို့နိုင်ငံကအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့မြန်မာလူ့အခွင့်အရေးကော်မရှင်အဖွဲ့ဥက္ကဋ္ဌဦးဝင်းမရကညင်းဆိုလိုက်ပြီးအစိုးရအနေနဲ့ရခိုင်ရေးကိုအကောင့်ထဲဖော်နေကြောင်းနဲ့တိုးတက်မှုတစုံတရာရှိကြောင်း Riders ကိုပြောပါတယ်ဦးဝင်းမရကို VOA ကတည်တံ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးဒီတော်တွင်ရိုဟင်ဂျာ9သိန်းဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရအောင်လုပ်ခဲ့တဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးစုံစမ်းသူတွေကမြန်မာအစိုးရအပေါ်ဝေဖန်မှုအသစ်တွေတကြော့ပြန်တိုးလာနေတာပါအဲ့ဒီဖြစ်ရပ်ကိုကုလသမဂ္ဂကလူမျိုးစုလိုက်ရှင်းလင်းရေးလို့ခေါ်ဆိုခဲ့ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ပြောဆိုလို့ရှိပါတယ်မစ္စတာချူတီကူနှုတ်ထွက်မှုနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းနိုင်ငံသားကြီးဝန်ကြီးဟောင်းဒေါက်တာဆူရာကီယတ်ကတော့တစုံတရာမှတ်ချက်ပေးပြောကြတာမရှိသေးပါဘူးနိုင်ငံတကာအကြံပေးအဖွဲ့ထဲမှာမစ္စတာချူတီကူရဲ့တာဝန်ကတော့အစည်းအဝေးပွဲအတွက်ကြိုတင်ပြင်ဆင်ပေးရတာနောက်ခံသတင်းအချက်အလက်တွေစုဆောင်းပေးရတာနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့အမြင်တွေကိုလိုက်လံစုဆောင်းပေးရတဲ့အလုပ်တွေပဲဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မလေးရှားနိုင်ငံထိန်းသိမ်းစခန်းတစ်ခုမှာဒီအပိုင်းအတွင်းမြန်မာနိုင်ငံသားတဦးသေဆုံးသွားခဲ့ပါတယ်။ဒါကြောင့်ဒီမလေးရှားနိုင်ငံရောက်ရှိနေတဲ့မြန်မာအလုပ်သမားတွေရဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာထိန်းသိမ်းစခန်း၁၁ခုရှိတဲ့အနေနဲ့စမုံညင်းထိန်းသိမ်းစခန်းမှာထိန်းသိမ်းခံရတဲ့မြန်မာတဦးဟာဒီရက်ပိုင်းတွင်သေဆုံးသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုးစားပြုပြီးထိန်းသိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုဟိုစခန်းတာဝန်ခံကိုတိယမမောင်ကပြောပြပါဗျာ။
ကျွန်တော်တို့တော့ဟိုဒီဘာယောဂဆိုတဲ့ဟိုအဖြေတော့လုံးဝတည်းမသိသေးဘူးညဒါပေမဲ့ကျွန်တော်တို့သိတာတော့ဒီတူရတဲ့နဂိုရီးယားယောဂအခန်းရှိတာတဲ့ဟာပေါ်မှာမူတည်ပြီးတော့ဆုံးသွားတာပါခင်ဗျ။အာစမုံကြီးထိန်းသိမ်းစခန်းပေါ့ဟိုဒီထိန်းသိမ်းစခန်းရောက်တော့မှဟိုတခြားယောဂတွေပါဖြစ်ပြီးဆုံးတာမျိုးလို့ပါလို့တော့အဲ့လိုမျိုးတော့မတွေ့ဘူး
။မလေးရှားနိုင်ငံမှာအထောက်ထားလက်မှတ်လုပ်ဖို့အတွက်တတ်မှတ်ပေးထားတဲ့ရက်ကုန်ဆုံးပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးတရားမဝင်အလုပ်လုပ်ကန်နေတဲ့နိုင်ငံသားအလုပ်သမားတွေကိုအဖမ်းဆီးတဲ့အကြီးကျယ်ဆောက်လုပ်ခဲ့တာဖြစ်ပါတယ်။အခုထိန်းသိမ်းစခန်းမှာတည်ဆုံသွားခဲ့တဲ့မြန်မာနိုင်ငံသားဟာတရားမဝင်နေထိုင်နေသူဖြစ်တယ်လို့လည်းဆိုပါတယ်။သူဟာထိန်းသိမ်းစခန်းကိုဇူလိုင်လထဲမှာပဲအဖမ်းခံရပြီးရောက်ရှိလာသူဖြစ်ပါတယ်။အခုဆိုရင်မလေးရှားနိုင်ငံမှာအဖမ်းဆီးတွေခက်ဆိတ်ဆိတ်လုပ်လာတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်
။တော့အဖမ်းဆီးတွေကတော့ကျွန်တော်တို့တွေ့ရတာတော့စိတ်တော့စိတ်တယ်စိတ်တယ်ဆိုတာလေဟိုနေရာတော်တော်များများဟိုအဲ့လိုပေါ့။သူကအုပ်လိုက်ကျင်းလိုက်ဝင်နေတာမျိုးတွေမဟုတ်ဘူး။ကိုသားနည်းနည်းဆွဲလိုက်ဒီလားနည်းနည်းဆွဲလိုက်ဆိုတော့ဟိုထက်ပြီးတော့ဆွဲပုံစံမျိုးဖြစ်နေတယ်။ရှိနေတယ်သူကနေရာအနှံ့ကိုအဲ့လိုလောက်တာပေါ့ရှိနေတဲ့ဒီနိုင်ငံသားသားတွေဘေးရန်မှာရှိတဲ့ပုံမှာမူတည်ပြီးတော့နေရာအနှံ့တော်တော်များများပေါ့အဲ့ဒါလေးတော့လောက်နေတာတွေ့ရတယ
်ဒီလထဲမှာပဲမလေးရှားနိုင်ငံဆလန်ကောပြည်နယ်ထဲမှာအဖမ်းဆီးတွေဇက်တိုက်လုလာတဲ့အတွက်မြန်မာပြည်အပါအဝင်နိုင်ငံသားသားတွေရာခနန်းလောက်ဖမ်းဆီးခံခဲ့ရပါတယ်။အစားအသောက်တွေအဓိကရောင်းတဲ့နေရာကြီးတစ်ခုကိုဖမ်းဆီးခဲ့တာမို့အဲ့ဒီမှာဖမ်းဆီးခံရတဲ့အလုပ်သမားတွေနဲ့ဈေးရောင်းသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့လဲဆိုပါရယ်။မလေးရှားအစိုးရကအထောက်ထားလက်မှတ်တွေလုပ်ဖို့ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ဇူလိုင်လ1ရက်နေ့ကစလို့အဖမ်းဆီးတွေလုပ်မယ်ဆိုပြီးကြေညာထားခဲ့တာပါ။မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွန်ကြားမှုဦးစီးဌာနရဲ့စီးရင်အရမလေးရှားမှာတရားဝင်အလုလုကိုင်နေကြသူအလုသမားပေါင်း2သိန်းကျော်ရှိပြီးတခြားနီးလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူအလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာအလုသမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုလုကိုင်နေကြသူတွေသိန်းနဲ့ချီရှိပါတယ
်။သောရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလရောက်လာတာနဲ့ရည်ကြီးမြေပြုံမှုတွေတလိုက်တိုက်စုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြုံလို့တည်ကြည်ကြရတာ၊ရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလေးတယောက်တလိုက်တိုက်စုံခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 2 3 8 ၅၅၅လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စပင်းနီညာဓာတ်ရိုက်လူလိုက်စီစဉ်ကကြိုဆိုပါရစေ
။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါပါ။ VNN နိုင်ငံမှာအစိုးရနဲ့ပတ်သက်လို့ဝေဖန်ထောက်ပြလေးရှိတဲ့သတင်း website တစ်ခုကိုအစိုးရကထပ်ပြီးပိတ်ပင်လိုက်တာကြောင့်အစိုးရကနေဒီသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုပိုပြီးတင်းကျပ်လာနေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါရီမကအွန်လိုင်းပေါ်မှာရေးသားဖော်ပြမှုတွေပေါ်ကန့်သက်ချက်ပါဝင်တဲ့စိုက်ဘာဥပဒေတစ်ခုကိုလည်းဂျွန်လကပဲကွန်မြူနစ်လွှတ်တော်ကအတည်ပြုခဲ့တာပါ။ VOA သတင်းတောက် Ralph Jennings သတင်းပေးပို့ထားတဲ့သတင်းလွှာကိုမဆုမျက်မွန်ကပြောပြမှာပါရှင
်။ Vietnam နိုင်ငံမှာအာဂရီလိုက်စားမှုလိုမျိုးအများပြည်သူစိတ်ဝင်စားတဲ့သတင်းမျိုးတွေကိုဖော်ပြလေးရှိတဲ့ Chui Che သတင်း website ကို3လပိတ်ပင်ဖို့ပြန်ကြားရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့မီဒီယာဆိုင်ရာအကြီးအကဲကတနင်္လာနေ့ကအမိန့်ထုတ်ခဲ့ပါတယ်။ Chui Che ဟာ Ho Chi Minh Communist လူငယ်သမဂ္ဂကထုတ်ဝေနေတဲ့သတင်းစာလည်းဖြစ်ပါတယ်။သတင်းမှားတွေရေးသားဖော်ပြနေတယ်လို့ဆက်ဆွဲခံရပြီးတော့ဒေါ်လာ 9,500 ဒံငွေဆောင်ဖို့နဲ့သတင်းမှန်ပြန်လည်ဖော်ပြဖို့လည်းအစိုးရကအမိန့်ပေးထားတယ်လို့ Vietnam News သတင်းကပြောပါတယ်။ Australia နိုင်ငံ New South Wales ပြည်နယ်ကအကုန်နှုံးဆောင်ပါမောက်ခကောက်တေရာကတော့ Thuy Che ဟာ Vietnam သမ္မတ Tran Dai Quan နဲ့ပတ်သက်ပြီးတော့ကိုးကားရေးသားလို့အပိတ်ခံရတာလို့ပြောပါတယ်။ဂျွန်လတုန်းကဖြစ်ခဲ့တဲ့တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေအပေါ်သမ္မတကခရုဏာတက်တဲ့သဘောရှိတယ်လို့သတင်းထဲမှာပုံဖော်ထားတဲ့အတွက်ဒီသတင်းရေးသားဖော်ပြခဲ့သူတွေဟာနိုင်ငံရဲ့စီးလုံးမှုထိခိုက်အောင်လုပ်သူတွေအဖြစ်ဆွဆွဲခံရတယ်လို့ဂုံနုဆောင်ပန်မောက်ခတေရကပြောပါတယ်။အခုလိုလုပ်လိုက်တာကသတင်းမီဒီယာတစ်ခုလုံးကိုသတိပေးလိုက်တာဖြစ်တယ်လို့ဝါရှင်တန်မြို့တော်ကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာရဲ့အရှိတောင်အာရှအစီအစဉ်ဒါရိုက်တာမာရီဟီဘတ်ကမြင်ပါတယ်
။ Twitch ရဲ့သတင်း website ကိုပိတ်လိုက်တာဟာသူတို့သတင်းစာနဲ့တခြားသတင်းစာတွေအားလုံးပို့ပြီးတော့သတိထားကြတော့ဆိုပြီးသတိပေးလိုက်တာလို့ကျွန်တော်ထင်ပါတယ်။ဗီယက်နမ်ဆိုရကသတင်းမီဒီယာတွေနဲ့ဘလော့ဂါတွေရဲ့ရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးစိတ်နှောက်ယှက်ဖြစ်နေတာနှစ်အနည်းငယ်ရှိနေပါပြီ
။သတင်းမီဒီယာတွေအပေါ်ကန့်သက်ထိန်းချုပ်မှုတွေပိုလောက်လာတဲ့အထက်မှာအခု Twitch ရဲ့သတင်း website ကတော့ပထမဆုံးပိတ်ခံရတဲ့သတင်းလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။တိကျလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်အစိုးရကဖိနှိပ်နေတာကိုစိုးရိမ်စရာကောင်းလောက်အောင်မြင်နေရချိန်မှာပဲ Communist Party ကိုဝေဖန်နေသူတွေကိုပါပြစ်မှတ်ထားလာတာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထသတင်းတောက်များအသင်း RSF ကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကထိုင်ဝမ်လူမျိုးပိုင်တဲ့တပ်မတိဆက်ယုံထွက်ညဉ့်ညမ်းမှုတွေကြောင့်ကာယူရာတခြားငါးရီအစုလိုက်ပြုံလိုက်တေကုန်တဲ့သတင်းကိုသတင်းမီဒီယာတွေရောလူမှုကွန်ရက်တွေပေါ်မှာပါရေးသားဖော်ပြခဲ့ကြပြီးတဲ့ကအစိုးရကအွန်လိုင်းပေါ်မှာရေးသားဖော်ပြမှုတွေကိုတိုးမြှင့်ထိန်းချုပ်လာတယ်လို့လည်းသူကပြောပါတယ်။အင်တာနက်ပေါ်မှာရေးသားဖော်ပြမှုတွေကိုဘယ်လိုထိထိရောက်ရောက်ထိန်းချုပ်မလဲဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့ဗီယက်နမ်လုံခြုံရေးတာဝန်ရှိသူတွေမနှစ်တုန်းကတရုတ်နိုင်ငံကိုတွားရောက်လေ့လာခဲ့ကြတယ်လို့လည်းဆိုပါတယ်။ဗီယက်နမ်နိုင်ငံမှာစိုက်ဘာလုံခြုံရေးဆရာဥပဒေချမ်းကိုဂျွန်လကပဲလွှတ်တော်ကအတည်ပြုခဲ့ပြီးတော့2019ခုနှစ်ဇန်နဝါရီလတရနေ့ကစလို့ဒီဥပဒေစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ပြည်သူ့လုံခြုံရေးဝန်ကြီးဌာနကအဆိုပြုခဲ့တဲ့ဒီဥပဒေထဲမှာအွန်လိုင်းပေါ်မှာဖော်ပြမှုတွေနဲ့အစိုးရဆန့်ကျင်တဲ့အရေးသားတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ခွင့်ပါဝင်ပါတယ်။နိုင်ငံခြားလူမှုကွန်ရက်လုပ်ငန်းတွေအနေနဲ့လည်းဗီယက်နမ်နိုင်ငံနဲ့ဆိုင်တဲ့အချက်အလက်တွေကိုနိုင်ငံထဲမှာပဲထားရှိရမှာဖြစ်ပြီးတော့တကယ်လို့အစိုးရကတောင်းဆိုလာရင်အွန်လိုင်းပေါ်ကဖော်ပြချက်တွေကိုမြ мян ဆန်းဆန်းဖယ်ရှားပေးရမယ်ဆိုတဲ့ကန့်သက်ချက်တွေပါဝင်ပါတယ်။ဒီဥပဒေကိုအတည်ပြုလိုက်တဲ့ဂျွန်လာရုံကနိုင်ငံတော်ဆန္ဒပြမှုတချို့ရှိခဲ့ပါတယ်။အွန်လိုင်းပေါ်မှာရေးသားနေကြသူအလုံးသတိထားကြဖို့လိုတယ်လို့ဟိုချီမင်းစီးတီးမှာရှိတဲ့ဘေကန်ဗကန်စီဥပဒေအကျိုးဆောင်လုပ်ငန်းလက်တွဲလုပ်ကိုင်နေတဲ့ဖက်ဒရစ်ဘုတ်ကပြောပါတယ်
။စိုက်ဘာလုံခြုံရေးဥပဒေကအင်တာနက်ပေါ်မှာရေးသားထုတ်ဝေနေကြသူတွေအတွက်ပိုပြီးအန္တရာယ်ရှိလာတာသိကြပါတယ်။သူတို့အားလုံးပို့ပြီးသတိထားဂရုစိုက်ကြရမှာဖြစ်ပါတယ
်။အစိုးရတာဝန်ရှိသူတွေအာဂရိလိုက်စားတဲ့သတင်းတွေကိုအများအပြားရေးသားဖော်ပြနေကြတဲ့အပေါ်အစိုးရကတော်တော်လေးစိတ်အနှောက်အယှက်ဖြစ်နေပုံရတယ်လို့လေ့လာသူတချို့ကလည်းသုံးသပ်နေပါတယ်။အစိုးရပိုင်း PetroVietnam ပြည်နယ်ကုမ္ပဏီကအာဂရိလိုက်စားတယ်လို့စွပ်စွဲခံရသူအများအပြားကိုဖမ်းဆီးအရေးယူခဲ့ပြီးတော့အစိုးရကဒီပြဿနာကိုအလေးအနက်ကင်တွယ်နေပါတယ်လို့ပြသဖို့ကြိုးစားခဲ့တယ်လို့လေ့လာသူတွေကပြောပါတယ်။အာဂရိလိုက်စားမှုနဲ့လှုပ်ဆောင်မှုညံဖျင်းတဲ့အစိုးရတာဝန်ရှိသူတွေနဲ့ပတ်သက်လို့ရေးသားခဲ့ကြတဲ့ဘလော့ဂါတော်တော်များများကို2016ခုနှစ်နဲ့2019ခုနှစ်အတွင်းမှာဖမ်းဆီးခဲ့တာကိုကြည်ချင်းအဖြစ် ဒီကိစ္စတွေအပေါ်အစိုးရဘက်ကဘလောက်အကဲဆက်တယ်ဆိုတာသိနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးတလိုင်းလာမာတရုတ်နိုင်ငံကနေအိန္ဒိယကိုထွက်လာခဲ့ပြီးပြည်ပရောက်တိဘက်အရေးလှုပ်ရှားမှုပေါ်လာခဲ့တာနှစ်ပေါင်း60ပြည့်သွားခဲ့ပါပြီ။ဆယ်စုနှစ်6ခု၁၀စုနှစ်6နှစ်ဒီဆယ်စုနှစ်ပေါင်းဒီအနှစ်60ကြာတဲ့အထိမဆုံမနစ်ကြိုးပမ်းလာခဲ့တဲ့ကိုပိုင်ပြထန်းခွင့်ရရေးလှုပ်ရှားမှုကရှေမတိုးနောက်မဆုတ်တာအနေအထားကိုကြုံနေရပါတယ် VOA သတင်းတောက် Angana Bus Richer သတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးပြောပြမှာပါရှင
်ဟုတ်ကဲ့ပါတိဘက်လှုပ်ရှားမှုအခြေဆက်ရအိန္ဒိယနိုင်ငံဒရမ်ဆလာမြို့လမ်းမပေါ်ကဆိုင်တွေမှာတိဘက်လူမျိုးရေးအမှတ်တရတီရှပ်တွေနဲ့ပစ္စည်းတွေဝယ်လိုအားကောင်းနေစေပါပြပရောက်တိဘက်လှူရှာမှုအုပ်ချုပ်ရေးအရာရှိတွေကလည်းဒီအိန္ဒိယနိုင်ငံမြောက်ပိုင်းမြို့လေးကိုဒလိုင်လာမားထွက်လာခဲ့ပြီးတဲ့ကအခုချိန်ထိတိဘက်ရေးဆရာထက်သန်မှုဆက်ရှိနေတာကိုအကြီးမားဆုံးအောင်မြင်မှုဖြစ်ခုံယူနေကြပါတယ်။တိဘက်ဘူအုပ်ချုပ်ရေးအဖွဲ့ရဲ့တိဘက်မူဝါဒဆိုင်ရာအဖွဲ့ကဒီညွှန်ကြားရေးမှူးတန်ဆန်လက်ရှိက
Look at the counterpart. That's China. A mighty China.
ကျွန်တော်တို့ရင်ဆိုင်နေရတာကတရုတ်နိုင်ငံလေ။အင်အားကြီးမားလို့နဲ့တရုတ်နိုင်ငံမှာကျွန်တော်တို့ဘက်ကတိဘက်လူမျိုး6သန်းပဲရှိရပါ။ဒီထဲကမှအခုပြည်ပကနေလှုပ်ရှားနေတာကတသိန်းပဲရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လှုပ်ရှားမှုကိုပြီးခဲ့တဲ့နှစ်ပေါင်း60ကျော်လောက်ကောင်းကောင်းထိမ့်သိမ့်လာနိုင်ခဲ့ပါတယ်
။ဒါပေမဲ့အလေအလတ်လမ်းစဉ်လို့နာမည်ကြီးတဲ့တိဘက်ကိုယ်ပိုင်ပြတ်တန်းခွင့်ရရဲ့ရည်မှန်းချက်ကတော့တိုးတက်မှုမရှိတဲ့အနေအထားမှာစိုးရိမ်မှုတွေကြီးမားလာနေပါတယ်။အရင်2010ခုနှစ်တုန်းကဒလိုင်လာမရဲ့ကိုယ်စားလှယ်နဲ့တရုတ်ဆိုးရတို့တွေ့ပြီးဘာမှမထူလာကြတဲ့ကနောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမရှိလာခဲ့တော့ပါဘူးတရုတ်ဘက်ကတော့ဒလိုင်လာမကိုခွဲထွက်ရေးသမားလို့ဆက်သမို့လာခဲ့ပေမဲ့တိဘက်လှုပ်ရှားမှုခေါင်းဆောင်တွေဘက်ကတော့ခွဲထွက်ဖို့မရှိဘူးလို့ညှင်းဆိုထားပါတယ်တိဘက်လှုပ်ရှားမှုပြောခွင့်ရဆော်နမ်ဒက်ဘိုက
If Chinese government is ready to negotiate
တရုတ်အစိုးရအနေနဲ့ဆွေးနွေးဖို့အစဉ်သင့်ဖြစ်လာရင်ဒါမှမဟုတ်တိဘက်ပြဿနာကိုဖြေရှင်းပေးဖို့ဆန္ဒရှိလာရင်ကျွန်တော်တို့ကလည်းလွတ်လပ်ရေးတို့ခွဲထွက်ဖို့တောင်းဆိုမှာမဟုတ်ပါဘူး
တကယ်တော့အချမ်းမဖက်လှူရှားမှုကိုထိန်းချောင်းလာခဲ့တဲ့တက်တော်83နှစ်ရှိလာပြီဖြစ်တဲ့ဖုန်တော်ကြီးဒလိုင်လာမာကိုလီလှူရှားမှုထဲမှာဆက်ပြီးအလေးနဲ့ယုံကြည်အားထားနေကြတာမို့ဒီလှူရှားမှုရှေ့ရေးအတွက်ကြောင်းကြမှုတွေတိုးလာနေချိန်မှာသူညွှန်ကြားရေးမှူးတန်ဆန်လက်ရှိကဆက်ပြီး
Do we need something which should amicably solve
ကျွန်တော်ဒီပြဿနာကိုအေးအေးချမ်းချမ်းဖြစ်ရှင်းတာမျိုးကိုလိုချင်သလားဒါမှမဟုတ်ရင်လည်းဝုန်းနေနေလှုပ်ရှားတာမျိုးလုပ်ရမလားဆိုပြီးမျိုးကိုထောက်လာပါတယ်ဝုန်းနေနေလုပ်တာမျိုးကျွန်တော်တို့ဘက်ကမလိုလားပါဘူးလူတိုင်းတိဘက်အရေးလှုပ်ရှားမှုကိုစတင်ထားဖို့အလေးပေးလုပ်နိုင်ပြီးတိဘက်ပြဿနာကိုလည်းဖြစ်ရှင်းပေးနိုင်မယ်ပျော်ပြောင်းညင်သာတဲ့အသွင်ကူးပြောင်းမှုမျိုးကိုပဲလိုချင်ပါတယ
်ဒါပေမဲ့တရုတ်ဆိုရအင်အားကြီးလာနေချိန်မှာတိဘက်လူမျိုးရေးအသံတွေကနိုင်ငံတကာမှာတော့ဒီမျိုးလေးတဲမှာလို့မကျေလောင်နိုင်တော့ပဲမေးမိန်လာနေပါပြီ။အိန္ဒိယဘက်ကလည်းတရုတ်နဲ့ဆက်ဆံရေးတိုးမြင့်ဖို့တိဘက်လှုပ်ရှားမှု260မြောက်ပွဲကိုနယူးဒေလီမြို့တော်မှာဖျက်ပေးမလုပ်တော့ပဲမြို့ပြင်ကိုရွှေ့ခဲ့ပါတယ်။ဒီဒရမ်ဆလာမြို့လမ်းမပေါ်မှာလည်းအများစုကဒီလှုပ်ရှားမှုအားနည်းလာတာကိုအသိမဲ့ပြုကြပေမဲ့စိတ်သက်ကတော့မကြကြသေးပါဘူး။22နှစ်အရွယ်ပြည်ပရောက်တိဘက်လှုပ်ရှားသူတန်ဆန်ပါဆန်ကလည်း
Some people feel that now there's loss of hope
တချို့ကမျောလင့်ချက်ကုန်သွားပြီလို့ထင်ကြတယ်လေ။ကျမရဲ့အိန္ဒိယတငယ်ချင်းတွေကပို့ပို့ပြီးတော့ပြောလာကြပါတယ်။တိဘက်ရေကမျောလင့်ချက်မရှိတော့ဘူးအဲ့လိုမျိုးပေါ့နော်။ဒါပေမဲ့ကျမတို့လှုပ်ရှားတိုက်ပွဲဝင်နေတဲ့ပြည်ကတော့မျောလင့်ချက်မမဲ့သေးပါဘူး
။တကယ်တော့အခုလိုခံစားမှုကပြည်ပရောက်တိဘက်တွေအကြားကြဲကြဲပြန့်ပြန့်ဆက်ရှိနေပြီးဒီနေ့သူတို့အမြေကိုပြန်နိုင်မယ်လို့ယုံကြည်နေကြပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြသွားတာပါမကြခင်မှာတော့အမျိုးသမီးကဏ္ဍနဲ့တိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းစနေနေ့နေ့ခင်းအစီအစဉ်ကိုဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာယူရက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရံပြီးစူးစမ်းကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ဘ
ူးဒါကတော့အာဇာနည်နေ့အထူးအစီအစဉ်ဖြစ်အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုံ့လွှင့်ပေးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတစ်ခုကိုမူရင်းအာပေါ်မပြတ်ကိုကျော်လွင်ကနေကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံဟာစွန့်အင်နဲ့ပတ်သက်ပြီးလမ်းစုံလမ်းကွာရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ Craig Gathery ရေးသားထားတဲ့စောင်းပါကိုဇူလိုင်လ20ရက်နေ့ထုတ် Petroleum Economist စာဆောင်မှာဖော်ပြထားပါတယ်။စွန့်အင်နဲ့ပတ်သက်ရင်ကြီးမားတဲ့အလားအလာတွေမြန်မာနိုင်ငံမှာရှိနေသလိုတစ်ဖက်မှာလည်းစိန်ခေါ်ကဲဆမ်းမှုတွေကကြီးကြီးမားမားမြန်မာပြည်အတွက်ရှိနေပါတယ်။ကုန်းတွင်းရေနံနဲ့တဘာဝတန်ငွေလုတ်ကွက်18ခုနဲ့ကမ်းလွန်ရေနံနဲ့တဘာဝတန်ငွေလုတ်ကွက်23ခုကိုတူးဖော်လုပ်ကင်မှုလက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကဒီနှစ်ကုန်ပိုင်းမှာကမ်းလှမ်းမှုစီစဉ်ထားတဲ့အကြောင်းမြန်မာရေနံနဲ့တဘာဝတန်ငွေလုပ်ငန်းရဲ့ညွှန်ကြားမှုဒေါခင်ထေးကတဲ့သမားတွေကိုဇလန်လ17ရက်နေ့မှာပြောခဲ့ပါတယ်။အခုတစ်ခါမြန်မာနိုင်ငံကစွန့်အင်လုပ်ငန်းဆိုင်ရာကမ်းလှမ်းမှုရဲ့ထူးခြားချက်မလုံးတစ်ခုကတော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့ပြည်တွင်းကလုပ်ငန်းတွေနဲ့မဖြစ်မနေဆက်ဆက်ပြီးတော့လုပ်ကင်မှုမလိုတော့ဘူးဆိုတာပါပဲ။လောလောဆယ်ကမ်းလွန်တူးဖော်မှုလုပ်ကွက်20ကျော်မှာနိုင်ငံတကာစွန့်အင်ကုမ္ပဏီတွေတူးဖော်လုပ်ကင်နေကြပါတယ်။မြန်မာနိုင်ငံမှာလုပ်ကင်နေကြတဲ့အဲ့ဒီကုမ္ပဏီတွေတွေ့ကြုံနေရတဲ့အခက်အခဲတွေထဲမှာရှာဖွေရေးလုပ်ကင်မှုအခက်အခဲတဲ့အခြေအနေလန်တရားစတဲ့အခြေခံစောက်ဥမဖွင့်ပြိုးမှုနဲ့ယင်းနှိမ့်နှံမှုဆိုင်ရာအခြေအနေတွေပေါဝင်ပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလက်နက်ကင်တပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စကလည်းနိုင်ငံတကာစွန့်အင်ကုမ္ပဏီတွေအတွက်ခေါင်းခဲစရာတစ်ခုဖြစ်နေတာပါ။အဲ့ဒီကုမ္ပဏီတွေမှာအစုရှယ်ယာတွေထည့်ဝင်ထားကြတဲ့သူတွေထဲမှာလူခွင့်လှုပ်ရှားသူတွေလည်းပါဝင်ကြတာကြောင့်သူတို့တွေကမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေကိုမလုပ်ကြဖို့သူတို့ကုမ္ပဏီတွေကိုဖိအားတွေပေးနေကြပါတယ်။2014ခုနှစ်တုန်းကကမ်းလွန်ရေနံနဲ့သဘောတန်ငွေ 2.4 ထုတ်လုပ်ဖို့သဘောတူထားခဲ့ကြတဲ့အထက်ကလောက်ွက်10ခုမလုတော့ဘဲနဲ့နောက်ဆုတ်သွားခဲ့ပါတယ်။မြမရင်းနှီးတဲ့သဘောတန်ငွေလုပ်ငန်းကတူဖော်ရေးလုံမလားလက်လျှော်မလားဆိုတဲ့သတိပေးမှုတွေအချိန်မြင့်လာခဲ့ပြီးတဲ့နောက်ပိုင်းအခုလိုလောက်ွက်10ခုနောက်ဆုတ်ခဲ့တာပါ။အခုနှစ်စောစောပိုင်းမှာတော့ PSC လို့ခေါ်တဲ့ထုတ်လုပ်မှုဝင်ငါရေးသဘောတူညီချက်ပုံစံကိုပြုပြင်ပြောင်းလဲဖို့မြမအစိုးရကစီစဉ်ထားတဲ့ကိစ္စဟာတည်ကြတယ်လို့အရာရှိတွေကပြောပါတယ်။အဲ့ဒီသဘောတူညီချက်ကအရင်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တာပါ။အခုလိုပြုပြင်ပြောင်းလဲတော့မယ်ဆိုတာကြောင့်ကြီးမားတဲ့အပြောင်းလဲတွေဖြစ်တော့မယ်ဆိုပြီးတော့ပုဂ္ဂလိကလောကမှာမျှော်လင့်နေကြပါတယ်။နောက်နှစ်အတွက်ချမှတ်မဲ့စွန့်အင်ဆိုင်ရာမူဝါဒတွေကဖွံ့ဖြိုးတိုးတက်ဖို့တာဆူနေတဲ့မြန်မာနိုင်ငံကလုပ်ငန်းတွေအတွက်သိပ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလိမ့်မယ်။လောဆယ်သိမြင်ရသလောက်တော့ထိရောက်တဲ့မူဝါဒတွေဖြစ်ပေါ်လာမဲ့သဘောပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲကလည်းတည်တည်ငြိမ်ငြိမ်ရှိလာတာမဟုတ်သလိုအရင်ကအကြီးအကျယ်ထောက်ခံမှုတွေနဲ့မျှော်လင့်ချက်တွေထားခဲ့တဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီကလည်းရိုဟင်ဂျာပြည်ပခလွတ်လပ်စွာပြောဆိုရေးသားခွင့်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်နှိပ်ကွပ်မှုတွေကြောင့်မျှော်လင့်ချက်တွေမှေးမှိန်နေတဲ့အချိန်မှာမြန်မာနိုင်ငံရဲ့စွန့်အင်ဆိုင်ရာမူဝါဒအပြောင်းလဲကဘလောက်ထိမျှော်လင့်လို့ရမှာလဲဆိုပြီးတော့ဆောင်းမရှင် Craig Gathery ကရေးသားထားပါတယ
်ကိုကျောင်းလင်းပြပြသွားတာပါကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာကြည့်ရှုအားပေးနိုင်ကြပါရရှင်အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပ
ါဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက drive drive ကမောင်းတာ me ကကျွန်တော်ကျမ up up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် the the wall wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီတော့စဉ်းစားလာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစန်တကောင်ကိုအပြင်ကစရဖြစ်စေအနောက်ရှက်ဖြစ်အောင်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကို ပြည့်တဲ့ရှောင်းတင်းရံကနေဆင်းသက်လာတဲ့အတုံးဝဲဖြစ်ပါတယ်။ဒါကြောင့်EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်နှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပောက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်သက်လို့ဂျော့ဂျ်ကိုပြည့်တဲ့ဥပမာကိုနားဆင်ကြကြရအောင်။
I don't want to visit my cousin's place. He has five kids. And they drive me up the wall.
Chino karo, chino ni dubingwe engu ale matualu ba ubya. Tu ma kli ngayaw dam shi de li. Tiro jang chino twibji jin si pao mi de lu dewe ya ba de. U ma go nao da kao na sin ji ja ya ao.
I don't want to visit my cousin's place. He has five kids and they drive me up the wall.
Lu du u go si nao she pi si de.
Drive me up the wall.
ဒီကိတိမနေ့ကျင်ပြခဲ့တဲ့အေဒီယမ်အတုံးမဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ။ဇူလိုင်လ၁၉ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့62နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ အဲ့ဒီအချိန်ကခြေကွဲပွဲရာဖြစ်ရကြီးကိုကြုံတွေ့လိုက်ရတဲ့မြန်မာအမျိုးသမီးကြီးတွေဘယ်လိုခံစားခဲ့ကြပါသလဲ။ကိုလိုနီလက်အောက်ကနေလွတ်မြောက်ဖို့ဂျိုးစပန်ရာမှာတခင်မကြီးတွေနဲ့တခင်မကြီးတွေအနေနဲ့ရောဘယ်လိုပါဝင်လှုပ်ဆောင်ခဲ့ကြပါသလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။
ကြာဆုံးတော့เนาะအာဇာနည်ရင်ကြာဆုံးတော့အဲ့ဒီတော့အသက်20เนาะဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြီလုံးเนาะအဖွားတို့ ਨੇ အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအရန်ကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလဲเนาะအဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့89မိနစ်ဖြစ်တဲ့ထောင်963ခုဇူလိုင်လ19ရက်နေ့နေ့စနေနေ့3:00မိနစ်မှာယူနီဖောင်းဝင်လက်နက်ကင်တစုကရန်ကုန်မြို့လေရှိအတွင်းဝင်များရုံးကိုပင်ရောက်ကာဗိုလ်ချုပ်အောင်ဆန်းနေတကွအာဇာနည်ခေါင်းဆောင်နေဖြစ်ကြတဲ့မမ္မတ်ခိုင်မိုင်းပွန်စောပွားဆက်စွန်ထွန်းတခင်မြဒီတို့ဥပချိုးဥရဇဥပဝင်းအတွင်းဝင်ဦးအောင်မောင်နဲ့ရဲဘော်တွေ့တို့ကိုလှုပ်ကြံခဲ့တဲ
ါဒေါခင်မီကပဲဆက်ပြီးဗြိတိရှ်ကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလည်းအခုလို့အမှတ်တရပြောခဲ့ပါတယ
်သခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရန်ပြီးကျိုးစားကြတာပဲလေနော်သူတို့အသက်တွေပါတယ်လဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာဥပမာစစ်ဖြစ်တော့ဖဖွားအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ချိန်ညာတော့အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်နေရာကြိုးပမ်းကြတာပါပဲဒါဖွဖွားစာရရဲ့အတွေ့အကြုံနောက်ဖွဖွားအဖေကလည်းငကနီလေးဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွားတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့အချိန်တော့ဖွဖွားသုံးတာသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖွဖွားအမေကចောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖော်ဖွားမေမေကိုရောဖော်ဖွားရောခေါ်ပြီးတော့တခါတည်းဖော်ဖွားဖေဖေကအဲ့ဒီအရထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းနဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီပြောတော့တာပါဒေါခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ကြီးကြီးဖြစ်ပါတယ်ဒေါခင်ကြီးကြီးကတော့ကွယ်လွန်သူစာရေးဆရာကြီးတိမ့်ဖေမြင့်ရဲ့ဇနီးလေးဖြစ်လ လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တဦးလည်းဖြစ်တဲ့ဦးဟန်တမင်းရဲ့မိခင်လည်းဖြစ်ပါတယ်။အခုအသက်တရာနီးပြီဖြစ်တဲ့ဒေါကင်ချီချီဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ပြန်ပြောင်းပြောပြချက်က
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်။ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်။ဆက်ရှိဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတဲ့ရောက်သွားတာပေါ့လေ။အမှန်ကတော့နိုင်ငံရေးရဲ့လို့တစ်လုံးတစ်ခါမှလည်းမလုပ်ဘူး။ကြောင်းလုံးကလည်းဒီလိုပဲရှိမှလေ။နေခဲ့တာခိုင်အေးအေးပဲနေခဲ့တာ။ဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုဘက်သိပ်ပြီးတော့မုန်းတယ်ပေါ့နော်။အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီလုံးကဖြာပုံမှနေရပါလေ။1944ပေါ့နော်။ဖြာပုံကအဲ့ဒီကဆက်ရှိဒေါ်လာရေးmovement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲ Party ဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေ Party ကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီအပတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါကင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုစဉ်ကသာလှုပ်ကြံမခံခဲ့ရရင်မြမနိုင်ငံရဲ့အကွေအပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ
်ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဗိုလ်ချုပ်ပေါ့နော်ဗိုလ်ချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပေါ်ကျုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ပေါ်ကျုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းတော့လည်းကြာမယ်လည်းမဖြစ်ဘူး။ပေါ်ကျုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေကြတယ်ကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြည့်ပါသလဲ။ဒေါက်ကင်ကြီးကြီးကပဲပေါ်ကျုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ
်အမျိုးသမီးတွေကအမှန်ကဗမာလူဦးရေရဲ့တဝက်ကျော်လဲဆိုတော့အကြပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲเนาะအဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုပ်ရှားမှုတစ်ခုလှုပ်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံးရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအင်မတန်ကိုအရေးကြီးပါတယ်။နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူဂျုံအောင်ချောင်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေ။ဒီလူလူလှုပ်ရှားမှုလှုပ်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူး။ပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်။သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဂျပန်နေစစ်တောင်မှမပြီးသေးပါဘူး။စပြီးတော့တခါလေအမျိုးသမီးစီဝီအတွက်ဆိုတော့ဘုကျုပ်ကကိုကစုံစောပြီးတော့သူကကိုကကိုရိုင်းကိုအစီဝေးခေါ်ပြီးတော့အဲ့ဒါလို့လုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
ဒေါက်ကင်ချီချီပြောခဲ့တယ်လို့မြန်မာနိုင်ငံရဲ့လူဦးရေတူပကျော်ရှိတဲ့အမျိုးသမီးတွေဟာသူတို့ခေတ်ကလွတ်လပ်ရေးတိုက်ပွဲဝင်ရမှာပါဝင်ခဲ့ကြတယ်လို့လူလူလှုပ်ရှားမှုလုပ်ရင်လေလူလူရဲ့အင်အားတစ်ဝက်ရှိတဲ့အမျိုးသမီးများမပိုင်ရင်မဖြစ်ဘူးဆိုတာကိုဗိုလ်ချုပ်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းရေးပေါ်ဆောင်နေတဲ့ကာလမှာမြန်မာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်ရရှိတဲ့အခန့်ကဏ္ဍကဘယ်လောက်ရှိပါသလဲ။2015ခုနိုဝင်ဘာလရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြမလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အမဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါအပြင်2015ခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အမျိုးသမီးလွတ်တော်အမတ်လောင်းတွေရဲ့အရေးတွေ့ဟာလည်းတိုးလာတဲ့အတွက်ကြောင့်လက်ရှိလွတ်တော်တွေမှာဆိုရင်ပြည်ထောင်စုလွတ်တော်မှာအမျိုးသမီးလွတ်တော်အမတ်အရေးတွေ့က66ဦးနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာအမျိုးသမီးလွှတ်တော်အမတ်က89ဦးရှိတဲ့အတွက်စုစုပေါင်းအမျိုးသမီးလွှတ်တော်အမတ်သည့်145ဦးရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရခေတ်ကလွှတ်တော်တွေမှာတော့အမျိုးသမီးအမတ်ပေါင်းဟာ56ဦးသာရှိခဲ့ပါတယ်။ အဆုံးဖြတ်ပြီးနိုင်တဲ့ယာရုတွေမှာရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲလက်ရှိ NLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာနိုင်ငံကြ ాయి ဝင်ကြီးအဖြစ်ဝင်ကြီးအဖွဲ့မှာတူဦးတည်သောအမျိုးသမီးဝင်ကြီးဖြစ်ပါတယ်။ကရင်ပြည်နယ်ဝင်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းတာကြီးဝင်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လက်လက်မော်တို့ကိုခန့်အပ်ထားတာတွေ့ရပါတယ်။မချသည်မီကကျင်းပခဲ့တဲ့ NLD ပါတီရဲ့အမျိုးသမီးများညီလာခံမှာတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်အပ်ပေးနိုင်ဖို့တချို့နိုင်ငံတွေမှာကျဉ်းသုံးနေပြီးတချို့အမျိုးသမီးလှုပ်ရှားသူတွေကတောင်းဆိုနေကြတဲ့အမျိုးသမီးတွေအတွက်ကိုတာစနစ်တတ်မှတ်ပေးဖို့တောင်းဆိုချက်တွေကို NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပါဝင် NLD အမျိုးသမီးများအဖွဲ့ကလက်မခံကြောင်းထုတ်ဖော်ပြောကြားခဲ့ပြီးအမျိုးသမီးတွေအရေးအချင်းမြင့်တင်ပေးပြီးအရေးအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့ပြောကြပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
အစနီနေ့အထူးစီစဉ်ဖြစ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းတင်ဆက်သွားတာပါအခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာရီလှုပ်ဆောင်တဲ့နဲ့ဆိုတော့ကိုအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကတဘာဝဝင်းကျင်ဆိုင်ယံအင်ဂျင်နီယာဒေါ်အေးဂျီကိုမေးမြန်းပြီးတင်ပြပေးမှာပါ။ဖြစ်စဉ်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတော့ကိုကြည့်ရအောင်ပါ။
ဗမာပြည်မှာဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်အမိုးရေခြင်းရှိတယ်မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘယ်လောက်ရှိတယ်လဲနော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘယ်လောက်ရှိတယ်လဲနောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘယ်လိုစောက်ထားလဲပေါ့နော်မြို့ပြအတုံးဘယ်လိုတုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်အဘိရေနှုံးကဘလို့မိုးရွာခဲ့တာလဲကံယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနောက်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျမရဲ့အမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်တဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လုံဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလုတ်တာတွေကလည်းမလုတ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ထင်ပါတယ်ဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာပျက်စီးရဆိုရေမြောင်းပိတ်မှာဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးကြာပြီးဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလဲတဘာဝပြည့်ရန်ကြောင့်ပြင်ကြောတာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာပါမစ်ဒီပါနဲ့ချိန်ပြီးတော့စောက်တင်တယ်လားမစောက်တင်တယ်လားဘယ်လိုပုံစံနဲ့စောက်တင်တယ်လဲမြေထင်းနိုင်ငံတွေရှိတင်တယ်လားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့တယ်လားဆိုတာကိုလည်းပြန်ချိန်ဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါလဲဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စာဦးလို့စောက်တာအစဒီဟာတွေကမြေအောက်လိုင်းနေလည်းရှိတယ်ရေနှုတ်လိုင်းနေလည်းရှိတယ်အဲ့လိုင်းတွေကိုတွားပြီးတော့ထိကြိုင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်အဲ့တော့အပြင်ကနေပြီးဝင်လို့မရဘူးအစအမိုက်တိရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့မြောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့တော့ဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတဲ့ဟာတို့မြေပုံရှိပါတယ်အ အဲ့ညီပုံကိုအမြဲတမ်းအင်ဂျင်နီယာတွေကချိပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြာလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ဒီကမြင့်ရနေနေရနေလားနဲ့အကြောင်းတစ်ခုကြောင့်ဒီကဒီလိုရှောင်းမစင်းမင်းနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆိုးဖြစ်အမျိုးမျိုးဒီလိုရေဆင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလို့ပါတယ်အကြောင်းမလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူး
ဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းတယ်ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲတော်အေးကြီးနေနဲ့
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာเนาะမြို့ရွာကိုအစီအစဉ်ချမှုပေါ့နော်ကျွန်တော်အစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအစာဥစောင့်မယ်ဆိုလို့ရှိရင်ပါမစ်တေချာယူရပါတယ်ဘာအစာဥဖောက်ပြီးတော့အဲ့အစာဥထဲမှာခုနကပြောသလိုရေစီးသန်းကြောင်းနေမပိဆိုတော့လောက်ရတယ်ဒါထုံးစံเนาะနောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်နေပေါ့တဘာဝပေါက်ပင်နေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှဒီကအရှင်းနဲ့စဉ်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်နောက်ပြီးမြေကြီးထဲလည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတာဒါလည်းကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအတီးတယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့ရေစိမ့်လို့မရတဲ့ကွန်ကရစ်တမန်နည်းထားနိုင်တယ်ဆိုတော့သူတို့မှာအချိုးတွက်ချတာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်။ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိမ့်ကြံမရှိလို့ရှိရင်ရေတွေကတော်ဟောစီးထားမယ်။အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတော့ကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်ဆိုသူကခန့်မှန်းထားတာဝုန်းကနေစီးလာမယ့်ဟာတွေကိုလည်းခံနိုင်ခြင်းမခံနိုင်ပဲပေါ့နော်။အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်မြန်ကုန်မြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအိမ်ဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲရှိတစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးတဲ့သဘောကတကယ်လို့များတစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားအမန္တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့ခါမှာအထက်တော့မစိမ့်တော့ရေစိမ့်လို့မြန်တဲ့ခါမှာအဲ့ရေတွေကိုမြောင်းနေမသွားခင်မှာရက်ွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါတယ်ရန်ကုန်မြို့မှာကြည့်ရတာကအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေကွက်ကိုအသုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ
်အခုလိုမြေအသုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
လူဦးရေကများပြလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကိုများနေပါတယ်အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အဲ့အမှိုက်တွေကမြောင်းနေသွားပါတယ်ဒီမှာဆိုလို့ရှိရင်ဆောက်ဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတွေကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစဦးဆောက်တဲ့ကွန်ထရိုက်တာတွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကန်တကြလှုပ်ဖို့လိုတယ်ပေါ့နော်စီကန်တကြလှုပ်တဲ့ခါကျတော့အမေဘုတ်ကချီမင်းလို့ဖြစ်ပြီးတော့ဘယ်ကနေအစားထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းနေပါလေဖောက်တာဆိုစီပင်သားရဌာနအနေနဲ့တကြမမတ်လုပ်ဖို့လိုပါတယ်။အဲ့ဒါတွေမလုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်ရွာမခံနိုင်ပါဘူး။ကြီးတွေရှံပါတယ်။နောက်မန္တလေးမှလည်းရှံပါတယ်။မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်။တဘာဝဝန်ထင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုံတန်တာတွေကိုတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော
်သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်နေတဲ့ဒေါက်ခင်မျိုးသက်ပါရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာမြန်မာတရားရုံးတရုံးကရိုက်တာသတင်းဌာနရဲ့သတင်းတော့တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018ခုနှစ်ဩဂုတ်လအတွင်းစစ်တပ်ကရိုညာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်သတင်းပေးပို့ခဲ့တဲ့အတွက်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်တည်ဝတ်ချက်အဥပဒေနဲ့စွဲချက်တင်ဖို့ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ရွေးညာကြေးရွာသားတွေကိုနှိပ်စက်ညှဉ်းပန်းမှုတွေကြဲကြဲပြန့်ပြန့်ပြုလုပ်ခဲ့တာကြောင့်လူပေါင်း9သိန်းလောက်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။သတင်းတော်နှစ်ယောက်အပေါ်စွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆော့ချုပ်သွားစေတာကိုပြတ်တားနေတဲ့အဓိကချက်ဖြစ်တယ်လို့က ုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောပါတယ်အခုဆိုရင်သတင်းတောက်တွေဟာထောင်နှံ14နှစ်အပြစ်ပေးနိုင်တဲ့အမှုကြီးကိုရင်ဆိုင်နေကြပြီဖြစ်ပါတယ်သတင်းတို့လက်ခွင့်ဆိုတာဟာဒီမိုကရေစီရဲ့အခြေခံကျတဲ့အချက်ဖြစ်တယ်လို့သမ္မတကြီးဟေလီကပြောပါတယ်သတင်းသမားတွေဆိုတာဟာပြည်သူလူထုကိုသတင်းတင်ပြပေးနေုံနဲ့မကပါဘူးခေါင်းဆောင်တွေကိုလည်းတာဝန်ခံမှုရှိအောင်ဆောင်ရွက်ရပါတယ်သူတို့ရဲ့တာဝန်ကိုသူတို့ထမ်းဆောင်နေကြတာကိုပြစ်မှတ်ထားချင်းချောက်တာအနှောက်ယှက်ပေးတာမျိုးမပြုလုပ်သင့်ပါဘူးမြမအစိုးရအနေနဲ့ဒီသတင်းတောက်တွေကိုသူတို့ရဲ့မိသားစုတွေထံပြန်ဝင်ပြုပြီးသူတို့ရဲ့အလုပ်ကိုဆက်လက်လုပ်ဆောင်ဝင်ပြုဖို့အတွက်ကျွန်ုပ်တို့ကတောင်းဆိုပါတယ်ဖမ်းဆီးခံထားရတဲ့သတင်းတောက်တွေဟာအပြစ်မရှိပါဘူးလို့ထွက်ဆိုခဲ့တဲ့ရဲအရာရှိမိုးရံနိုင်ကိုလည်းဖမ်းဆီးထားတယ်ဆိုတဲ့အချက်ကမြမနိုင်ငံရဲ့တရားဥပဒေစိုးမိုးမှုပေါ်ထပ်မံပြီးတော့တန်တရားတိုးစေပါတယ်သတင်းတောက်တွေပေါ်ဆွဲဆိုတဲ့ပြစ်မှုဟာအခြေအမြစ်မရှိပါဘူးလို့ရိုက်တာသတင်းဌာနရဲ့အကြီးအကဲလေးဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့စတီဖန်အက်ဒလာကပြောပါတယ်ဒီရိုက်တာသတင်းဌာနရဲ့သတင်းတောက်တွေဟာသူတို့ရဲ့တာဝန်ကိုတမာတမတ်ကြကြနဲ့လွတ်လပ်စွာလုပ်ဆောင်ခဲ့ကြသူတွေဖြစ်ပါတယ်ဥပဒေကိုတစုံတရာချိုးဖောက်ခဲ့တယ်ဆိုတဲ့အချက်လက်အထောက်အထားတွေဘာတစ်ခုမှမတွေ့ရပါဘူးလို့သူကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဆွဲချက်တင်မှုဆုံးဖြတ်ချက်ချမှတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုနောက်ကျောင်းပြန်လှည့်သွားတာပဲဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟီတာနူအကပြောပါတယ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မေးခွန်းထုတ်စီရာဖြစ်နေပြီလို့လည်းသူမကပြောဆိုပါတယ်မြန်မာအစိုးရအနေနဲ့သတင်းတောက်နှစ်ယောက်ကိုအင်ပြန်ခွင့်ပေးပြီးတော့သတင်းတောက်အလုပ်ကိုဆက်လက်လုပ်ကံခွင့်ပြုပါလို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
နောက်ကိုရမှာနျူကလ িয়ার ကင်းရှင်ရေးလှုပ်ဆောင်မှုနိုင်ငံတကာတိုင်းဝန်အနေနဲ့ဆက်ပြီးဖိအားပေးသွားရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောက်ကြနေမှာပြောပါတယ်။ဒီမှန်းချုပ်ကိုရဖို့အတွက်တန်ခတ်ရည်ရွယ်မှုကိုအခိုင်အမာအကောင့်တွေဖော်ဖို့ကအဓိကကြပါတယ်။တန်ခတ်ရည်ရွယ်မှုကိုအကောင့်တွေဖော်ဖို့ဆိုရင်နောက်ကိုရမှာနျူကလ িয়ার ကင်းရှင်ရေးအောင်မြင်ဖို့အလားအလာပျောက်ကွယ်သွားမှာပါပဲလို့နယူးယောက်မြို့ကုလသမဂ္ဂရုံးမှာတောက်ကြနေကအစည်းအဝေးတွေလုပ်ပြီးတဲ့နောက်ဝန်ကြီးပွန်ပီယိုကတင်ပြတော့တွေကိုပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဖောက်ပြန်နေဆိုတဲ့ဖလေးဘွားရဲ့မော်ဒယ်ဟောင်းတစ်ယောက်ကိုသမ္မတယူကောပွဲမတိုင်ခင်ကနှုတ်ပိတ်ခပေးဖို့ထရမ့်နဲ့ဆွေးနွေးပြောဆိုထားတာကိုသူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်နေဟောင်းမိုက်ကယ်ကိုဟင်ကလျှို့ဝှက်အတန်ဖန်ထားတယ်လို့နယူးယောက်တိုင်းသတင်းစာကြီးကတောက်ကြနေမှာရေးသားဖော်ပြပါတယ်။သမ္မတထရမ့်နဲ့2006ခုနှစ်ကစပြီးဆယ်လကြာဇလန်းဖြစ်ထားဘူးတယ်လို့မော်ဒယ်ဟောင်းကယ်ရီမက်ဒူဂယ်ကပြောပါတယ်။အဲဒီနေ့ထဲမှာပဲလိန်ပြောပေးရေးသရုပ်ဆောင်စတော်မီဒန်နီယယ်စ်ကလည်းသူနဲ့သမ္မတထရမ့်ကြားဇလန်းရှိတယ်လို့ပြောထားဘူးပါတယ်။ဒီကိမီနေဆိုင်အချံပြူးချက်များအကောင့်တဲ့ပေါ်ဆောင်ရေးကော်မတီအချံပြေးအဖွဲ့ရဲ့အတွင်းမှုအဖြစ်တာဝန်ယူထားသူနှုတ်ထွက်သွားပြီလို့ Riders သတင်းဌာနကတည်တံ့ရထားတယ်လို့ဆိုတဲ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတမ်မကြီးဟောင်းကုလသမဂ္ဂအချံပြေးပုဂ္ဂိုလ်ဟောင်းနဲ့ထိုင်းလွတ်တော်အမဟောင်းတူဖြစ်သူ Corpset Chutiku ကသူနှုတ်ထွက်လိုက်တဲ့အကြောင်း Riders သတင်းဌာနကပြောတာပါ။နှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်သူထောက်ပြတာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆရာကက်စာဒီရာထိုင်းဦးဆောင်တဲ့အချံပြေးအဖွဲ့ကိုဖွဲ့စည်းပြီးခဲ့ကဆိုရင်ဘာတိုးတက်မှုမှမရှိဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒေါက်တာ29ခုနှစ်ဩဂုတ်လ29ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကျပ်ပြင်ကျွော်မှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့ရခိုင်ပြည်သားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုကျော်ကျော်သိန်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.